မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဂျီမဲဝန်ဆောင်မှုထပ်မံပြတ်တောက်ခဲ့ဆိုတဲ့သတင်းဒေါ်လာ100,000အထိစုကြေးရရှိနိုင်မယ် Huawei Flint Award 2020ကျင်းပမယ်ဆိုတဲ့သတင်းမြန်မာ Digital Education Platform တွင် DTFET Learning Management System စတင်လွှင့်တင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ဂျီမဲဝန်ဆောင်မှုထပ်မံပြတ်တောက်ခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google ဝန်ဆောင်မှုနဲ့ website တွေဖြစ်တဲ့ YouTube, Gmail, Google Assistant နဲ့ Google Docs တွေဟာတနည်းလာနေနက်နက်မှပြတ်တောက်သွားခဲ့ပါတယ်။ Google ကပြတ်တောက်မှုအတွင်း Google Map, YouTube စတဲ့ဝန်ဆောင်မှုတွေကိုပုံမှန်အတိုင်းဖြစ်အောင်လှုပ်ဆောင်ခဲ့ပါတယ်။ Google ကတော့ Gmail ပြဿနာကိုအတိအလင်းပြောကြားခဲ့ပြီးတော့သုံးစွဲသူတချို့မှပြဿနာကြုံနေရတယ်လို့ပြောခဲ့ပါတယ်။အင်္ဂါနေ့မှာတော့ Gmail email ဝင်ဆောင်မှုသုံးစွဲသူတချို့ကြုံနေရတဲ့ပြဿနာတွေကို Google ကဖြေရှင်းပေးခဲ့ပါတယ်။ဒါပေမဲ့နိုင်အနေငယ်ကြတဲ့အထိသုံးစွဲသူတွေ email အသုံးမပြုနိုင်ခဲ့ပါဘူး။ပြောရရင်တော့ Gmail ဝင်ဆောင်မှုဟာနှစ်ရက်အတွင်းဒုတိယအကြိမ်ဝင်ဆောင်မှုပြတ်တောက်ခဲ့တာပါ။ Gmail သုံးစွဲသူတွေဟာဝင်ဆောင်မှုအတွင်းပြတ်တောက်တာ error message ဝင်တာနဲ့မမျှော်လင့်တာတွေဖြစ်ပေါ်ခဲ့ပါသေးတယ်။ Gmail သုံးစွဲသူဘလောက်ထိခိုက်ခဲ့လဲဆိုတာမသိသေးပါဘူး။တောင်တီတတာဖော်ပြချက်အရာ Gmail ပြဿနာနဲ့ပတ်သက်တဲ့အစီရင်ခံမှု16,000ကျော်အထိရှိတယ်လို့ထုတ်ပြန်ထားပါတယ် Gmail ပြတ်တောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဖွဲ့တွေဆက်လက်စုံစမ်းနေပါတယ်ပြဿနာနဲ့ပတ်သက်တဲ့သတင်းတွေထုတ်ပြန်ပေးပါမယ်လို့ Google ကပြောခဲ့ပါတယ်ဆက်လက်ပြီးဒေါ်လာ100,000အထိစုကြေးရရှိနိုင်မယ် Huawei Flint Award 2020ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်မြန်မာနိုင်ငံအပအဝင်အာရှပစိဖိတ်ဒေသအတွင်းနိုင်ငံများအားလုံးမှာဗီဒီယိုရုပ်ရှင်ဇာတ်လမ်းတို့ရိုက်ကူးဖန်တီးမှုကိုစိတ်ပါဝင်စားသူများပါဝင်ဆင်နွှဲနိုင်မယ် Huawei Flint Award 2020 HFA 2020ကိုကျင်းပမယ်လို့သိရပါတယ်ပြိုင်ပွဲကိုဒုတိယအကြိမ်မြောက်ကျင်းပခြင်းဖြစ်ပြီးတော့ Huawei မှနှစ်ဆင့်ကျင်းပပြုလုပ်နေကြတပ်ပုံပြိုင်ပွဲတစ်ခုဖြစ်တဲ့ Niche MA Award ပြိုင်ပွဲရဲ့နောက်ဆက်တွဲအစီအစဉ်တစ်ခုလည်းဖြစ်ပါတယ်ပြိုင်ပွဲကိုဒီဇင်ဘာလ18ရက်2020ခုနှစ်မှာမတ်လ18ရက်2021ခုနှစ်အထိကျင်းပပြုလုပ်သွားမှာဖြစ်ပြီးတော့ပြိုင်ပွဲဝင်ဗီဒီယိုများပေးပို့ရှင်ပြိုင်နိုင်ကအမြင့်ဆုံးစုအနေနဲ့ American Dollar 100,000 နဲ့အခြားစုများအတွက် Huawei Mate 40 Pro တို့ကိုစုအဖြစ်ရရှိမှာပဲဖြစ်ပါတယ်။ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ရန်အတွက်ပြိုင်ပွဲဝင်တွေအနေနဲ့ Huawei ရဲ့ခေတ်မီနည်းပညာတွေကိုအသုံးပြုထားတယ်။ Smartphone Camera နဲ့မိမိရဲ့စိတ်ကူးစိတ်တမ်းကိုဖန်တီးမှုအားကောင်းကောင်းနဲ့ကြာမြင့်ချိန်10မိနစ်ထက်မကျော်လွန်စေဘဲနဲ့တင်ဆက်ပြသရိုက်ကူးထားတဲ့ဗီဒီယိုနဲ့ဝင်ရောက်ရှင်ပြိုင်ရမှာပဲဖြစ်ပါတယ်။ပြိုင်ပွဲဝင်ဗီဒီယိုတွေကိုအကဲဖြတ်နိုင်ဖို့အတွက်နိုင်ငံတကာမှကျွမ်းကျင်ပညာရှင်များကဝင်ရောက်ရွေးချယ်ပေးသွားမှာဖြစ်တယ်လို့သိရပါဗျ။ပါဝင်ရှင်ပြိုင်ရမယ့်ပုံအစင်းစင်အသေးစိတ်ကိုတော့ IG Pocket ရဲ့ description ထဲမှာဝင်ရောက်လေ့လာနိုင်မှာပဲဖြစ်ပါတယ်။ပါဝင်ရှင်ပြိုင်သူတွေအနေနဲ့မြင့်သည့် Huawei ဖုန်းအမျိုးအစားနဲ့မဆိုဗီဒီယိုရိုက်ကူးဖန်တီးနိုင်ပြီးတော့ရိုက်ကူးဖန်တီးတိဖြတ်ထားတဲ့ဗီဒီယိုကို YouTube မှာ public setting နဲ့တင်ရမှာပဲဖြစ်ပါတယ်။ထို့နောက် Huawei Community Portal သို့ login ဝင်ရမှာဖြစ်ပြီးတော့ပြိုင်ပွဲဝင်ပုံစံဖောင်မှာလိုအပ်တဲ့အချက်အလက်တွေကိုဖြည့်ဆက်ပြီးတော့ YouTube link ကိုထည့်သွင်းပေးရမှာပဲဖြစ်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မြန်မာ Digital Education Platform တွင် DTFET Learning Management System စတင်လွှင့်တင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။မြန်မာ Digital Education Platform မှာ DTFET Learning Management System စတင်လွှင့်တင်ခြင်းခန်းနာကိုဒီဇင်ဘာလ18ရက်ကနေပြီးတော့ရှိပညာရေးဝန်ကြီးဌာနမှာ Virtual စနစ်နဲ့ကျင်းပခဲ့ပါတယ်။အဆိုပါ DTFET LMS ရဲ့ကိုရိုင်းလေ့လာသင်ယူခြင်းကဏ္ဍခွဲမှာအစိုးရနည်းပညာကောလေးတိပ်ပန်းကျောင်းနဲ့တမွေးပညာသင်တန်းကျောင်းတွေမှာဖွင့်လှစ်သင်ကြားလျက်ရှိတဲ့အထူးပြုဘာသာရပ်ကိုကူ Workplace Safety Science Knowledge Sharing Video များအပါအဝင်စုစုပေါင်းသင်ကြားရေးဗီဒီယို52ခုနဲ့သက်ဆိုင်ရာဗီဒီယိုအလိုက်ဉာဏ်စမ်းမေးခွန်းများအားထည့်သွင်းထားရှိပြီးဖြစ်တယ်လို့သိရပါတယ်။ဦးစီးဌာနအနေနဲ့လည်းသင်တန်းနှစ်အလိုက်ပြဋ္ဌာန်းစာအုပ်များကို e-book အဖြစ်ဆောင်ရွက်ခြင်းသင်ကြားရေးအရင်းမြစ်များကိုထည့်သွင်းခြင်းမိုးမှန်သင်တန်းများအတွက် Digital Live DOT Videos and Teaching Material များထည့်သွင်းခြင်းမိုးမှန်သင်တန်းတွေအတွက် Digital Live DOT Video and Material များထည့်သွင်းခြင်းတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်။နည်းပညာတက်မွေးပညာနဲ့လေ့ကျင့်ရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရနည်းပညာကောလေးတိပ်ပန်းကျောင်းတွေနဲ့သင်တန်းဌာနများမှသင်ကြားသင်ယူမှုလုပ်ငန်းစဉ်များကို Digital Learning Management System စနစ်ဖြင့် Online အသုံးပြုကဆရာဆရာမများ
အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ဇာနေကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလိုကိုဗစ်-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့ကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ဂျမိုင်းနဲ့အကားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေ